မင်းကပြည်အောင်စုရဲ့မြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတစ်ခုဖြစ်တဲ့ The National Emergency Act American အမျိုးသားရေးပေါ်အဥပဒေကိုပြင်ဆင်ဖြည့်ဆွက်မှုတွေနဲ့အတူသမ္မတဥပမာကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားပေးတဲ့အနေနဲ့ပြည်မှတ်ထားတန်းခတ်ပိတ်ဆို့မှုဥပဒေပါအချက်အလက်တချို့ကိုဗန္ဓာရေးဝန်ကြီးဌာနကနေပြင်ဆင်ဖြည့်ဆွက်မှုတွေလုပ်ခဲ့တာပါမူလကရှိတဲ့ပြစ်မှတ်ထားရေယူတက်ခတ်မှုစီရင်ထဲမှာပါတဲ့ Steven Law နဲ့ Asia World ကုမ္ပဏီတို့အပြင်သူတို့အနေနဲ့ဒီ share 50ရာခိုင်နှုန်းကျော်ပိုင်ဆိုင်တဲ့ကုမ္ပဏီ6ခုကိုထပ်တိုးလိုက်ပါတယ်ပြစ်မှတ်ထားရေယူတက်ခတ်မှုစီရင်ထဲကနေဖယ်လျှော့လိုက်တဲ့အထက်မှာအစိုးရပိုင်လုပ်ငန်း9ခုနဲ့နိုင်ငံပိုင်ဘဏ်3ခုတို့ပါပါတယ်ဖယ်လျှော့ခံရတဲ့အစိုးရလုပ်ငန်းတွေရဲ့မြမတစ်လုပ်ငန်းမြမပလဲလုပ်ငန်းမြမကြောင်မြတ်ယန္တနာလုပ်ငန်းတပ်ထုတွင်းလုပ်ငန်းထုတ်ကုန်သွင်းကုန်လုပ်ငန်းတွေပါဝင်ပြီးတော့ဘဏ်တွေကတော့ဒီမြမစီးပွားရေးဘဏ်မြမနိုင်ငံခြားကုန်သွယ်မှုဘဏ်နဲ့မြမရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝယ်ရေးဘဏ်တို့ဖြစ်ကြပါတယ်။ဘဏ်လုပ်ငန်းတွေအတွက်လုပ်ငန်းလိုင်စင်လုပ်ခွင့်ပေးလိုက်တဲ့ဘဏ်တွေထဲမှာတော့အင်းဝဘဏ်နဲ့မြောက်ရီဘဏ်တို့လည်းပါပါတယ်။မြမနိုင်ငံအတွင်းသိတာတင်ရှားတဲ့အပြောင်းလဲတွေမြင်တွေ့လာရပေမဲ့လို့အုပ်ချုပ်ရေးဘဏ်ကိုအရက်ဖက်ကလုံးဝချုပ်ကိုင်နိုင်ဖို့အခြေအနေမရှိသေးတာနဲ့တခြားသောလူခွင့်ရေးအခြေအနေတွေကြောင့်ဒီဥပဒေကိုဆက်ပြီးတော့တက်တန်းတိုးထားရတာဖြစ်တယ်လို့သမ္မတဥပမာလက်မှတ်နဲ့အင်ဂျီရောရဲ့ဒီကနေ့ဒီမေလ18ရက်နေ့ကျင်းပကြမှာဖော်ပြထားပါတယ်ဒီလိုအရေးယူမှုတွေဆက်ရှိနေပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်လှည့်မသွားစေဖို့မြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်သွားမယ်လို့လည်းသမ္မတဥပမာကပြောထားပါတယ်ဥပဒေနောက်ဆက်တွဲပါလူပုဂ္ဂိုလ်အရာပြစ်မှတ်ထားအရေးယူတန်ခတ်မှုစီးရင်တော်မြတ်များကိုတော့မူလတိုင်းထားရှိပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်ပုဂ္ဂိုလ်တဦးချင်းစီကိုဖိအားပေးအရေးယူနေတဲ့အချိန်ထဲမှာပဲဒီမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးတိုးတက်မှုတွေအပေါ်ထောက်ခံအားပေးရနေနဲ့အခုလိုဖြေလျှော့မှုတချို့လှုပ်ဆောင်လာတာဖြစ်တယ်လို့နိုင်ငံခြားရေးဌာနအစံဖက်တိုက်ဖြတ်ရေးနဲ့ငွေကြေးထောက်လှမ်းမှုဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဒမ်ဂျေရှူဘင်ကပြောဆိုသွားပါတယ်ဒီအရေးယူတန်ခတ်မှုကိုအမေရိကန်အစိုးရလုပ်ပိုင်ခွင့်နဲ့နှစ်စဉ်တက်တန်းတိုးဆောင်ရွက်နေတာဖြစ်ပြီးတော့ဒီအချိန်ကတော့မကြခင်ဒါမဲ့စနေနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုလာရောက်မဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ရှင်